မင်္ဂလာပါ Burmese Podcast Net ရဲ့ Side Project တစ်ခုဖြစ်တဲ့ Audio Book ကဏ္ဍတစ်ခုကိုမိတ်ဆက်ပေးခြင်းပါတယ်ဒီကဏ္ဍကတော့တခြား Audio Book တွေလိုစာအုပ်တော်လုံးဖတ်ပြမှာမဟုတ်ဘဲနဲ့ကျွန်တော်ကြိုက်နေတတ်တဲ့စာအုပ်အချို့တွေကအချင်းချင်းပေါ့ Summary လေးတွေကိုကောက်နှုတ်ပြီးတော့ Sharing တစ်ခုအနေနဲ့ဖတ်ပြသွားမှာပါ Professional Audio Book တမမဟုတ်တဲ့အတွက်ဖတ်ဘူးတဲ့စာအုပ်တွေကို Sharing လုပ်တဲ့လို့ပဲသဘောထားပေးစေခြင်းပါတယ်လိုအပ်တာရှိရင်လည်း comment မှာဝေမျှအကြံပေးလို့ရပါတယ် Still like an artist 10 things nobody told you about being creative Good artist copy great artist steal တော်တဲ့အမှုပညာရှင်တွေကကူးခြားတယ်အရန်တော်တဲ့အမှုပညာရှင်တွေကခိုးယူတယ်။အဲ့လိုဆုံးမိန်ထားတဲ့နာမည်ကျော်ပကြီးဆရာကြီးပီကတ်ဆိုရဲ့အဆိုမိန်ကိုအကြောင်းပြုပြီးစာရေးဆရာအော့စတင်ကလီယွန်ရဲ့ Still Like an Artist ဆိုတဲ့စာအုပ်ကစတင်ဖြစ်ပေါ်လာခဲ့ပါတယ်။မြန်မာလိုပြန်ရရင်တော့အမှုပညာဆန်စွာခိုးပါပေါ့။သူ့ရဲ့ subtitle အနေနဲ့ထပ်ပေးထားတာကတော့ 10 things nobody told you about being creative ။ဘသူမှသင်အောင်မပြောပြခဲ့တဲ့ဒီတင်ဆန်းသစ်ဖန်တီးသူတူဖြစ်စေမဲ့အချက်ဆယ်ချက်လို့ပါတာပြန်လို့ရပါတယ်။2012ခုနှစ် TikTok ပွဲမှာစာရေးသူ Austin Kleon ဟာကျွန်တော်ပတ်ဝန်းကျင်မှာရှိရှိသမျှ idea တွေးခေါ်တွေကိုဘယ်လိုခိုးယူရမလဲတစ်ခုနဲ့တစ်ခုဘယ်လိုပေါင်းစပ်ပြရမလဲကိုယ်မှာရှိတဲ့တွေးခေါ်တွေနဲ့ပါပေါင်းစပ်ပြီးဘာနဲ့မှမတူတဲ့လုံးဝစမ်းသစ်တဲ့အတွေးခေါ် idea အသစ်တစ်ခုကိုဖန်တီးလို့ရကြအောင်ပြောပြခဲ့ပါတယ်ဒီစာအုပ်ကဖတ်ရမြန်ပြီးတော့အချက်လက်စုံတွေနဲ့စာအုပ်တော့ပါစာဖတ်သူကို illustration ရုပ်ပုံတွေစလုံးဖန်တီးမှု typography တွေနဲ့အတူစာဖတ်သူတွေကိုလက်ကမချချင်အောင်ဆွဲဆောင်နိုင်တဲ့စာအုပ်တော့ပါစာဖတ်နေရင်သူလှုပ်ဆောင်ခိုင်းတဲ့အလုပ်လေးတွေလည်းပါတော့ actionable ဖြစ်ပြီးချက်ချင်းလှုပ်ဆောင်နိုင်မှုတွေကိုဖြစ်စေတဲ့စာအုပ်တော့လို့ပြောလို့ရပါတယ်ဒီစာအုပ်မှာအခန်း10ခန်းပါဝင်ပါတယ်အမှုပညာဆန်စွာခိုးတတ်တဲ့အမှုပညာသမားတယောက်ဖြစ်စေမယ့်လှုပ်ဝှက်ချက်10ချက်ကိုသိရှိစေဖို့ကဒီစာအုပ်ရဲ့အဓိကပန်းနိုင်ပါပဲဒါပေမဲ့တခြား audio book တွေလိုစာအုပ်တော့လုံးဖတ်ပြမှာတော့မဟုတ်ပါဘူးချင်းချုပ်အနေနဲ့ကျွန်တော်မှတ်သားထားသလောက်တင်ဆက်ပေးသွားမှာဖြစ်ပါတယ် creative နဲ့ဆိုင်တဲ့အလုပ်တွေမှာချက်ချင်းပြန်လဲအသုံးပြုလို့ရနိုင်မယ့်အချက်လက်တွေကိုပဲထုတ်နှုတ်တင်ဆက်ပေးသွားမှာပါ okay စလိုက်အောင် chapter 1 still like an artist mark twain ဆိုသူပြောခဲ့တဲ့ဆိုရိုးစကားတစ်ခုရှိပါတယ် there's no such thing as a new idea တဲ့အတွေးခေါ်အကြံစီအသစ်ဆိုတာလုံးဝမရှိပါဘူးလို့ဆိုလိုတာပါဘလို့မှမရှိလာနိုင်ပါဘူးလို့သူပြောထားပါတယ်ကျွန်တော်အားလုံးငငယ်ရကြည့်ဘူးကြတဲ့ရုပ်ဆောင်မှန်ပြောင်းတစ်ခုကိုမြင်အောင်ကြည့်ကြပါစို့အထက်မှာအယောင်ဆုံးစာနာလေးအများကြီးထည့်ထားပြီးတော့လှဲ့လှဲ့ပြီးကြည့်ရင်မတူညီတဲ့ကြည့်လို့ကောင်းတဲ့ကျေပုံပန်းပုံပုံစံမျိုးမျိုးပေါ်ပေါ်လာတာကိုမြင်အောင်မိမယ်လို့ထင်ပါတယ်ကျွန်တော်တို့ဟာနှစ်ပေါင်းများစွာကြုံတွေ့ခဲ့ရတဲ့အတွေးခေါ်အကျဉ်းစီအဟောင်းပေါင်းများစွာကိုခုနရုပ်ဆောင်မှန်ပြောင်းတဲ့ကိုထည့်ပြီးတော့လှဲ့ကြည့်လို့ရတဲ့ idea ရုပ်ဆောင်မှန်ပြောင်းတစ်ခုဖန်တီးမယ်ဆိုပါစို့အဲ့ဒါကိုလှဲ့ရင်လှဲ့ရင်ဘာပုံပေါ်လာမှန်းကြုံမသိနိုင်တဲ့ပေါင်းစပ်မှုအသစ်တွေမြင်လာရတယ်လို့ပါပဲပုံစံအသစ်တွေဒီဇိုင်းအသစ်တွေပေါ်လာပေမဲ့တကယ်တမ်းကျတော့ခုနကနှစ်ပေါင်းများစွာအကျန်စီတွေးခေါ်အဟောင်းတွေကထွက်လာတဲ့အစအနာလေးတွေပေါင်းစပ်ပြီးတော့ပုံစံအသစ်တွေထွက်လာတယ်ဆိုတာကတော့ဘယ်လုံးမှငြင်းလို့ရမှာမထင်ပါဘူး Nothing is original ဘယ်ရာမှမူလပထမဆိုတာမရှိပါဘူးအမှုပညာထုတ်ကုန်ပစ္စည်းတစ်ခုခုသော၎င်းတည်ထွင်စမ်းသပ်မှုတစ်ခုခုသော၎င်းမှာအမြဲတမ်းဆိုသလိုတခုခုတယောက်ယောက်ရဲ့လွှမ်းမိုးမှု influence ရှိနေတတ်ပါတယ်အဲ့တော့သင်ပါလုံးနိုင်မလဲမူလပထမဆိုပြီးတော့ original ဖြစ်အောင်လုပ်နိုင်မဲ့အစားရှိပြီးသား idea တွေကိုဘယ်လိုပေါင်းစပ်ရမလဲဘယ်လိုပုံစံပြောင်းပြရမလဲဘယ်လိုဆင့်ပွားပြီးပိုကောင်းပိုမိုက်တဲ့အသစ်ဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာကိုပို့ပြီးအာရုံစိုက်တင်ပါတယ်ဒီစာအုပ်ရဲ့အစောဆုံးစာမျက်နှာမှာ good thief bad thief ဆိုပြီးတော့နှစ်ခုကိုရှင်းပြထားတဲ့ graphic ပုံလေးတစ်ခုတွေ့ရပါတယ်တခိုးကောင်းနဲ့တခိုးညံ့ပေါ့good thief ကလေးစားဂုဏ်ပြုတယ် bad thief ကတိတ်ခါချနှိမ်ချတယ် good thief ကလေးလာတင်ယူတယ် bad thief ကအပေါ်ယံရှက်ပြီးတော့ယူတယ် good thief ကအများကြီးစီရခိုးယူတယ် bad thief ကတယောက်တည်းစီရခိုးယူတယ် good thief ကမူရင်းပိုင်ရှင်ကိုလေးစားစွာထုတ်ဖော်ပြသတယ် bad thief ကခိုးယူပြီးကူးချတယ် good thief ကပြောင်းလဲပြီးတော့ဖန်တီးတယ် bad thief ကဒဲ့အတုခိုးတယ် good thief ကရောဆက်ဖန်တီးတယ် bad thief ကဖျက်ညက်ကတ်လုပ်တယ် သင်ရဲ့အနုပညာတွေကိုသင်နေ့စဉ်ကြုံတွေ့နေရတဲ့အရာတွေစီကနေပြီးတော့စုဆောင်းဖန်တီးပါ။တငယ်ချင်းတွေ၊မိသားစုတွေ၊လှုပ်ဖော်ကိုင်ဘတ်တွေ၊သချင်းတွေ၊ရုပ်ရှင်တွေ၊စာအုပ်တွေ၊ပွဲလမ်းတွေ၊လက်ရှိဖြစ်ပေါ်နေတဲ့အရာတွေ၊ကုန်ကုန်ပြောရရင်ကြုံသမျှအရာအကုန်လုံးစီကနေအကြံဉာဏ်အိုင်ဒီယာတွေကိုခိုးလို့ရပါတယ်။အဲ့လိုအရင်မြင်မတူတဲ့အမျိုးမျိုးသော inspiration လှုံ့ဆော်အားပေးမှုတွေစူးစီးပြီးဖန်တီးရဲ့အကျဉ်းစီ idea တွေကတမှုထူးခြားနေုံသာမကတန်ဖိုးနဲ့အဓိပ္ပာယ်တွေပါပြည့်ဝနေတတ်ပါတယ် Chapter 1ကတော့ဒီမှာတွေပြီးဆုံးပါပြီ Chapter 2မှာကိုကိုကို creative သမားအကောင်တယောက်ဖြစ်အောင်ဘယ်လိုတွေပြုလုပ်ရမလဲဆိုတဲ့အချက်တွေပါဝင်သေးတာမို့နောက်တစ်ပိုင်းမှာကျွန်တော်တို့ပြန်တွေ့ကြပါမယ်ချိန်ပေးပြီးနားဆင်ပေးတာကျေးဇူးအများကြီးတင်ပါတယ်